ရခိုင်ပြည်နယ်မြောက်ပိုင်းမှာရင်းကြရီပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆုံးဝါးရဲ့လူခွင့်ချုပ်ဖောက်မှုတွေဟာအဆုံးမသတ်သေးတဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေသေးတယ်လို့နိုင်ငံတကာလူခွင့်ရဲ့ဆောင်ရွက်နေတဲ့ Amnesty International အဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ရင်းကြအမျိုးသား7ယောက်နဲ့အမျိုးသမီး7ယောက်ကိုသူတို့ဖွဲ့ကလည်းဇန်နဝါရီလ18ရက်ကနေ31ရက်အတွင်းမှာတွေ့ဆုံမေးမြန်းပြီးထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြန်မာအနာဂတ်ရေးဘက်ကရင်းကြရီနိုင်ငံတည်းကနေမထွက်ထွက်အောင်ဖြစ်ပေါ်စေတဲ့အခြေအနေတွေလောက်ဆောင်နေတယ်လို့ပြောပါတယ်။ရင်းကြမီသားစုတွေကိုစပါးခင်းနေစုတွားလို့မရအောင်ဈေးတွေတွားလို့မရအောင်တားမြစ်ထားတာပြန်ထောက်ပံ့ကူညီမှုတွေမရအောင်လည်းကန့်သက်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်အခုလက်တလောသတင်းပတ်တွေအထိဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးလာသူတွေရှိနေစေဖြစ်တယ်လို့အစားအသောက်မလုံလောက်တာကနောက်ပိုင်းရောက်သူတွေရဲ့အဓိကအကြောင်းဖြစ်တယ်လို့အစီရင်ခံစာထဲဖော်ပြပါတယ်။ပြည်ကအောက်ဂုတ်လကံနဲ့စက်တမန်နှောင်းပိုင်းကျမှာရောညာအမျိုးသမီးအမျိုးသားနဲ့ကလေးငယ်ပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေကအဆိုးဆုံးဒုက္ခချုပ်ဖောက်မှုတွေလုပ်ခဲ့ပြီးမှအခုချိန်ထိရောညာရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမင်းနေအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဆက်ပြီးဆောင်ရွက်နေပုံရတယ်လို့ပြောပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့ရောညာရဲ့ငတ်ပြအောင်လုပ်တဲ့ဖမ်းဆီးလို့ရဒီလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေသေးတယ်လို့ဖော်ပြထားပါတယ်။